မြန်မာနိုင်ငံမှာဒေါံဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာပေမဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုစစ်တပ်ကဆက်လက်ချုပ်ကန်ထားဆဲဖြစ်တဲ့အတွက်အစိုးရအနေနဲ့ထိရောက်စွာကွိုင်းတွဲဖြစ်ရှင်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုက2016ခုနှစ်အတွက်ထုတ်ပြန်တဲ့နှစ်ပတ်လည်လူခွင့်အစည်းအဝေးစာထဲမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်အတွင်းကလွတ်တော်3ရက်ဖြစ်တဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းနေရာယူထားတဲ့အပြင်ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုလည်းစစ်တပ်ကချုပ်ကန်ထားတဲ့အပြင်တမရကနိုင်ငံမှာအရေးပေါ်အခြေအနေကြေညာရင်စစ်တပ်ကတိုင်းပြည်အာဏာကိုအချိန်အကန့်အသတ်မရှိထိန်းချုပ်ထားပိုင်ခွင့်ရှိကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။2016ခုနှစ်မှာလာမှာအန္တရာယ်အစိုးရတက်လာပြီးအပြည်လာဆန်းပိုင်းမှာရာနဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်စတဲ့ကဏ္ဍတွေအတွက်တည်တာတဲ့တိုးတက်မှုတစ်ခုအဖြစ်လူထုခြေပြုအဖွဲ့အစည်းတွေကထောက်ပြခဲ့ပေမဲ့လည်းဒါဟာပြည်ပြည်စုံနဲ့လို့မဆိုနိုင်ကြောင်းမလ3ရက်နေ့မှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ပြည်ပခဖြစ်နေတဲ့တိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတာလွတ်လပ်စွာပြောဆိုခွင့်အပေါ်ကန့်သတ်မှုတွေရှိနေတာနဲ့ရိုဟင်ဂျာတွေအပေါ်မတရားအနိုင်ကျင့်နေခြင်းမှုတွေနဲ့ကန့်သတ်မှုတွေလှုပ်ဆောင်နေတာစတဲ့လူခွင့်ရေးဆိုင်ရာပြဿနာ3ခုရှိကြောင်းလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။